တော်ရှင်မြတ်မြတ်အရေးစိုးရာတွေဆက်ဆက်လက်ထက်မှာရည်ရွယ်ချက်အမျိုးမျိုးနဲ့တာမန်ရတားတွေကအစတက်ကြွလို့ရှားသူတွေဆုံးအဖမ်းခံအစည်းခံအာဏာပိုင်တွေရဲ့အရေးယူပါတွေခံရပြီးတော့ကန့်ကွက်ဆန္ဒပြရတွေတွေ့ခဲ့ရပါတယ်အခုခါဒီမိုကရေစီပြုရင်ပြောင်းလဲရေးတွေလုပ်မဲ့ဆိုပြီးတော့ခရီးပြူထားတဲ့ NLD အစိုးရလက်ထက်မှာရောမကျေနပ်ချက်တွေရှိလာရင်ဆန္ဒပြထုတ်ဖော်ရအောင်မလားထုတ်ဖော်တင်တယ်လို့ယူဆကြပါသလားဆိုတော့သူနေဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့မကြသေးအင်္ဂါမှဒီထောင်းနဲ့ပြန်လွတ်လာတဲ့ဒီမှာဖြိုးဖြိုးအောင်ဗမာနိုင်ငံလုံးဆရာချောင်းသမ္မတများအဖွဲ့ချုပ်ကမဖြိုးဖြိုးအောင်တဲ့ဘောတော့အချင်းယုံအရင်သိကြမှာလေဆိုတော့မဖြိုးဖြိုးအောင်လို့အနေနဲ့လိုအပ်တယ်ဆိုရင်အရင်တော့လိုပဲဆန္ဒပြရပါလေလို့ဖို့ရည်ရွယ်ထားရရရှိလာခင်ဗျာ
အခုလက်တော်အနေနဲ့တော့ကျွန်တော်တို့တောင်းသားတွေကဒီဒီနိုင်ဥပဒေကိုဆက်ပြီးတော့ဒီဒီနိုင်ဥပဒေပြည်ဒီနိုင်ပြည်ကြောင်းလိုက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပထမဆုံးကတော့ဒီညီနိုင်ဆွေးနွေးပွဲတွေနဲ့ဆက်ပြီးတော့ကျွန်တော်တို့အနေနဲ့အစိုးရတက်ကောလွတ်တော်တင်တဲ့ညီနိုင်ဆွေးနွေးပွဲတွေလုပ်သွားဖို့ရှိပါတယ်ရှင်။အော်လက်တော်အနေထားမှာတော့ဒီဆန္ဒပြဖို့ဆိုတာမျိုးတော့လောလောဆယ်ကျွန်တော်တို့မှာဒါအားလုံးဝိုင်းပြီးတော့ဆုံးဖြတ်ထားတာဒီလိုမျိုးမျိုးတော့မရှိသေးပါဘူး။ဟုတ်ကဲ့
။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီ78မျိုးဆက်ပွင့်လင်းလူဖွဲ့စည်းရာကိုမြားရေးသဘောထားလဲကြားကြပါရဲ့ဒီအရင်တော့တော့ဒီလူခွင့်ရေးချိုးဖောက်မှုရေးဒီမဖြစ်ဖြစ်အောင်လို့ကြောင်းသားရေးဆိုလို့ရှိရင်လည်းပညာပြည့်ပြောင်းလဲဖို့ဆိုပြီးဆန္ဒပြရေးလုပ်ခဲ့ပါတယ်နောက်လက်နက်ကန်ပြိပခတ်တွေမြစ်စုံတို့ဖားကန်တို့လက်ပရောင်းတို့လို့ဒီဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်တဲ့ကိစ္စမျိုးတွေနောက်တနင်္ဂနွေလုံးမှာဖြစ်ခဲ့တဲ့မြေသိမ်းရသိမ်းကိစ္စတွေမှာဆန္ဒပြရမျိုးတွေတွေ့ရတယ်ဆိုတော့ဒီအခုအစိုးရတဲ့လက်ထက်မှာရောဒီလိုအလားတူကိစ္စမျိုးတွေဒါမှမဟုတ်လေတခြားအကြောင်းအရာမျိုးတွေနဲ့ဆန္ဒပြတဲ့အခြေအနေမျိုးတွေဟိုတွေ့ရမယ်အလားအလာတွေဘယ်လောက်များမြင်မိလဲကိုမြားရေး
ကျွန်တော်မြင်တာကတော့လေအရင်တော့အစိုးရပုံစံနဲ့အခုတက်လာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရပုံစံနဲ့တော့မတူဘူးလို့ထင်တယ်လေ။ဒါဆိုဘာဖြစ်လဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရထဲမှာပါနေတဲ့လူတွေကိုယ်တိုင်ဒီပင်လေတစ်ချိန်တော့ဆန္ဒပြခဲ့တဲ့လူတွေဖြစ်တယ်။တိုင်းပြည်ရဲ့ဒီမိုကရေစီထုံးကားရေးဆန္ဒပြခဲ့တဲ့လူတွေဖြစ်တယ်။အလို့သမားလယ်သမားလူရန်းစားအစွာအသီးသီးကလူတွေလည်းဖြစ်တယ်။ကျွန်တော်မြင်တာကတော့အဲ့တော့ဒါကဒီတိုင်းပြည်မှာဖြစ်နေတဲ့အလို့သမားကြံစည်လယ်သမားကြံစည်အကြောင်းသားကြံစည်ပညာရေးဥပဒေအရလို့အစရှိတဲ့တိုင်းပြည်ရဲ့ချွင်းချက်အစုံစုံကိုဒီအုတ်ချိုးတဲ့လူတွေကတိပီးသားဖြစ်ပါတယ်လို့တမတင်ချက်ကျွန်တော်ပြောချင်တယ်နောက်တစ်ချက်ပြောချင်တာကဘာလဲဆိုတော့အရင်အခြေအနေနဲ့မတူဘူးဆိုတာအခုအခြေအနေကအရင်အကျဆက်ပါတယ်ကျွန်တော်တို့ဒီလိုအခြေအနေကိုရောက်ဖို့အတွက်ကျွန်တော်တို့နောင်တော်တွေကြိုးစားခဲ့တာကျွန်တော်တို့ရဲ့ညီကောင်မတော်တွေအားလုံးကြိုးစားခဲ့တာနောက်မျိုးဆက်တွေကြိုးစားခဲ့တာ54နှစ်ကျော်ကြာခဲ့ပါတယ်အဲ့တော့ကျွန်တော်တို့ကကျွန်တော်လက်ထက်မှာအခုရထားတဲ့အခွင့်အရေးလေးကိုမပြောင်းမပြစ်အောင်ထိန်းသိမ်းသွားမယ်ဆိုတဲ့အတိတ်တည်းနဲ့ရှင်ပြီးတော့သွားပါမယ်ဒါပေမဲ့တစ်ခုရှိပါတယ်ကျွန်တော်တို့သွားတာဒီမိုကရေစီနိုင်ငံဖြစ်ပါတယ်ဒီမိုကရေစီပါဒီမိုကရေစီမှာတော့လူတယောက်ရဲ့လွတ်လပ်ခွင့်ဆန္ဒထုတ်ဖော်ပြသခွင့်ဆိုတဲ့ဟာမပြရဘူးလို့တားမြစ်တာလို့ပုံစံမျိုးလေးဖြစ်လို့မရပါဘူးအဲ့တော့ချုပ်ပြီးကျွန်တော်ပြောမယ်ဆိုရင်အခုရတဲ့54နှစ်ကျော်အတိရဟိုကျိုးပန်းနေပြီတပြည်လုံးကျိုးပန်းပြီးရလာတဲ့အတိအကျကိုထိန်းသိမ်းဖို့တာဝန်လည်းရှိတယ်လို့ဆန္ဒပြမှုဆိုတာကတစုံတရာမကျေနပ်တဲ့ပုံမှာဆန္ဒပြခြင်းပဲဖြစ်ပါတယ်တစုံတရာမကျေနပ်မှုတွေမပေါ်မချင်းတော့ဆန္ဒပြမှုဆိုတာဖြစ်မှာမဖြစ်ပါဘူးကျွန်တော်မြင်တာကတော့အဲ့တော့တစုံတရာမကျေနပ်မှုတွေပေါ်လာရင်တော့ထုတ်ပေါ်ဆန္ဒပြခွင့်ဆိုတာကတော့ဘယ်အစိုးရပဲတက်တက်ရှိမှာပါပဲဗျ
ဟုတ်ကဲ့ဒီ NLD အစိုးရအနေနဲ့ကတော့ဒီပြည်ရင်ပြောင်းလဲရေးလုပ်မယ်ဆိုပြီးတော့လည်းကြေးပေးထားတယ်။တမနာဦးတင်ကျော်ကလည်းဒီနှစ်တကူမိန်ခေါ်မှာအားနည်းချက်တွေချုံရင်းချက်တွေရှိရင်ဖောက်ပြတာအကြံပြုလမ်းညွှန်တာတွေနဲ့လူလူကပူးပေါင်းဆောင်ရွက်ဖို့ဆိုပြီးတော့လည်းတိုက်တွန်းထားပါတယ်။ဆိုတော့ဒီအာဏာပိုင်တွေကိုမကြိုက်လို့ပဲဖြစ်ဖြစ်အခြေအနေတရားကိုကိုမြားကြီးပြောလို့ပေါ့လက်မခံနိုင်လို့ကန့်ကွက်ဆန္ဒပြမယ်ဆိုရင်လည်း NLD အစိုးရအနေနဲ့မကြေမနက်ဖြစ်စရာရှိလိမ့်မယ်လို့တော့မယူဆပါဘူးခင်ဗျာ။အခုတော့ကျွန်တော်တို့သူနည်းဘွဲကိုဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းတော်တော်များနေပါတယ်။များတော့သူတို့လည်းပဲအခုနည်းနည်းလှည့်ပေးကြပါတယ်။အားလုံးလည်းကျွန်တော်ချိုပြီးမြေတားရခန့်ညင်တာတော့ဟိုလူရင်းတူရှင်းပြီးဆွေးနွေးပေးကြဖို့ပါ။အရင်ဆုံးကတော့ကျွန်တော်တို့ဒီရန်ကုန်မြို့ကဒေါခင်မျိုးစွေပါဒေါခင်မျိုးစွေရဲ့သဘောထားဆွေးနွေးနိုင်ပါလေခင်ဗျ။
ဟုတ်ကဲ့ပါဒီနေ့ဆွေးနွေးမယ့်အကြောင်းအရာတွေကိုလေအချိန်နဲ့အချိန်ခါမကြည့်ဘဲနဲ့ပြောမယ်ဆိုလို့ရှိရင်တော့အရင်ကအာဏာရှင်လက်ထက်မှာအောင်ပါပဲလေဟိုဆန္ဒပြလို့ရှိရင်ဖမ်းမယ်စီးမယ်အပြစ်ပေးခံရမယ်ဆိုတော့တိတိနဲ့မကြောက်မရွံ့လမ်းတွေပေါ်ထွက်ပြီးတော့မှဆန္ဒပြခဲ့ကြတာပေါ့နော်အခုအရက်သားဒီမိုကရေစီဆိုတာလက်ထက်မှာဆိုလို့ရှိရင်တော့မကျေနပ်တာရှိရင်ဘာဖြစ်လို့ဆန္ဒမပြရဘဲနေရမှာလေလို့ပဲပြောရမှာပေါ့
ကျွန်တော်အခုတခါတော့ဒီပေးစာတချို့တွေပေးပို့ထားတာလည်းရှိပါတယ်ဒီနေ့မှချက်ပြတ်ပြီးဖော်ပြခြင်းပါတယ်တယောက်ကတော့ကျွန်တော်အောင်စီယာထွန်းထွန်းဆိုပြီးကျွန်တော်တို့ Facebook ကနေတစ်ဆင့် message ပေးပို့ထားတာပါသူကတော့လက်ရှိအစိုးရအရသာအစိုးရပါတဲ့ဒီမိုကရေစီစနစ်ကိုပေါ်ဆောင်နေရလဲစတွေ့နေရပါပြီပြည်သူလူတွေပြောနေကြလဲဒီမိုကရေစီဆိုတော့ဆန္ဒပြတောင်းဆိုနေစရာမလိုဘူးတဲ့ပူပေါင်းညီနိုင်လို့ရနေပါပြီစစ်ဘက်ကလာတဲ့တမန်တော်မဟုတ်တော့ဘူးလေဗျာတဲ့ရည်ရွယ်ချက်တူရမယ်စေနာမှန်ရမယ်ဒီလိုပဲကျွန်တော်အနေနဲ့ပြောခြင်းပါတယ်ဆိုတော့တချို့ကတော့ဒီလူတို့အစိုးရဖြစ်နေပြီးဟိုဘာကိစ္စကြောင့်ဆန္ဒပြနေရမှာလဲပေါ့နော်နောက်ပြီးတော့တချို့ကလည်းစိတ်ရှိရင်ဆန္ဒပြဖို့လောက်ပဲဆိုပြီးတော့သဘောမချတဲ့လေတံတွေလည်းကြားရပါတယ်တချို့ကတော့အစိုးရကိုရိုးရိုးသားသားနဲ့ယုံကြည်တာအာကုရာမျိုးလည်းဖြစ်နိုင်ပါတယ်ဆိုတော့ဒီ NLD အစိုးရဖြစ်လို့ဟိုဆန္ဒမပြသင့်ဘူးဆိုတဲ့အယူဆရောဟိုမှန်ကန်တဲ့အယူဆဖြစ်ပါမလားမဖြစ်ဖြစ်အောင်လည်းသဘောထားကြားကြပါမယ်ခင်ဗျ
ဒီမှာအမေကျမအမေပေါ့နော်ကျမမြင်တာတကယ်ဆိုလို့ရှိရင်ဒီနေ့ကစီတန်းလေးလေဒါစီတန်းလေးရပါမယ်နောက်ဆိုသူ့ဝေးပေါ့နင်းကသူ့ဝေးကိုနေပါမယ်ဒါလူခွင့်ရဲ့အခြေခံစံလုံးဖြစ်ပါတယ်အဲ့တော့မတူညီအောင်လက်ခံတာဟိုကဒီမိုကရေစီအနှစ်သာရလို့ကျမတို့မြင်တယ်ဟိုကျမတို့အခုပြောပြောနေတယ်ထောင်ချစ်ဖွဲ့ပြီးတော့ထောင်ချစ်ဖွဲ့ပြီးတော့ဆိုတာလုံးဝတမကျေစီမဆန်ဘူးလို့ကျမတို့မြင်တယ် မှုတွေဟာရှိကောင်းရှိနိုင်မှာသေးတယ်တော့ဒါရလည်းတစ်ဖက်တော့နည်းလမ်းအချင်းဒါဟိုအစိုးရသိလာအောင်ပေါ့နော်မီဒီယာရဲ့တစ်ဆင့်ဖြစ်ဖြစ်အစိုးရသိလာအောင်ဒါအစိုးရကိုလှမ်းပြီးတော့ဟိုဒါဟိုအကြောင်းကြားတဲ့ညီတမျိုးလို့ဒီမှအနေနဲ့မြင်ပါရဲ့အဲ့တော့အဲ့လိုအနေထားမျိုးမှာဒီစူဝေးလဲလဲဆန္ဒပြပွဲရအပြင်ဆန္ဒပြရဲ့အပြင်ကိုဒါစူတောင်းပွဲသဘောမျိုးအတွင်းစံမျိုးတွေလည်းဖြစ်လာနိုင်တယ်ဥမာအနည်းငယ်ဆုံးဆိုရင်ကျွန်တော်ဒီမြေဆုံကိစ္စပေါ့မြေဆုံကိုဒီဟိုကျွန်တော်တို့ဆိုတော့ဒီဆုံဒီ reality ဆီနိုင်ငံဆောက်ဖို့ကိစ္စကိုဒါလုံးဝဟိုကန့်ကွက်တဲ့အနေနဲ့ဒါအလုံးဝိုင်းပြီးတော့ဒီဒီစီမံရေးမဖြစ်လာဘူးစူတောင်းရတဲ့ဟိုရက်ဖက်လူဖွဲ့စီရဲ့ဝိုင်းစီတောင်းရတဲ့ကိစ္စမျိုးတွေလည်းရှိတာမျိုးရှိပါတယ်အဲ့တော့အဲ့လိုအနေထားမျိုးမှာဆန္ဒပြပွဲဒီကတော့ဒါတိုင်းပြည်တစ်ခုမှာဟိုပြည်ထနာတွေကဘောင်းပြည်ထနာရဲ့အများကြီးရှိတဲ့နေရာမျိုးမှာတိုင်းပြည်အတွင်းမှာဆန္ဒပြပွဲတွေရှိကောင်းရှိလာနိုင်ပါသေးတယ်။အဲ့တော့အဓိကအရေးကြီးတာကတော့အစိုးရကလည်းဒီနည်းနည်းဆိုတာစူဝေးတိုင်းနယ်တွေဆန္ဒပြပွဲကိုခွင့်ပြုရမှာလေဒါဒီမိုကရေစီရဲ့ဒီမိုကရေစီရဲ့အခြေခံသဘောတရားပေါ့နော်။အဲ့တော့ကျမတို့အနေနဲ့ကလည်းအခုလက်ရှိဒီမိုကရေစီတိုင်းပြည်ကိုတည်ဆောက်နေတဲ့အစိုးရအဖွဲ့ကလည်းခွင့်ပြုနိုင်မယ်လို့ကျမတို့အနေနဲ့ယူကြည့်ရဲ။ဥမာအပြင်ဆိုလို့ရှိရင်ပြီးခဲ့တဲ့ဟိုဦးသိန်းစိန်အစိုးရလက်ထက်တုန်းကလွှတ်တော်မှာပေါ့နော်ဒီအမျိုးသားညွတ်ပြည်အစိုးရကပြည်သူ့တော်ပြည်လဲဒေါက်ကင်ဆန်းလိုင်ကနေပြီးတော့ဒီပုံမှန်ဆက်ရှင်နဲ့ပတ်သက်ပြီးတော့ပြည်ထောင်စုပတ်သက်ပြီးတော့တင်တာဒီလွှတ်တော်ရင်းမှာတင်ပြီးတော့ဆွေးနွေးရမျိုးတွေလည်းကျမတို့ကြားသိရမျိုးရှိရဲ။အဲ့တော့ဒေတာရာကတော့ဒီဒီမိုကရေစီအစိုးရကတော့ဒီမိုကရေစီနဲ့ဟိုတိုင်းပြည်ရဲ့ဆန္ဒဆန္ဒတွေကိုဆက်ပြီးတော့ဆက်ကင်သွားမှာပဲဒီဒီမိုကရေစီကိုဒီမိုကရေစီတိုင်းပြည်အဖြစ်ပြောင်းနိုင်လို့လဲဒါကိုစိုးရွားသွားမှာပဲလို့တော့ကျမတို့ကယုံကြည်ပါတယ်
ဟုတ်ကဲ့ကျေးဇူးပါအခုဒီမှာပြပြအောင်ပြောတော့ပါတယ်ဒီငိမ့်စုစီဒီဥပဒေတွေပါတယ်ဟိုဒီအနေအဆိုးရလက်ထက်မှာဟိုပက်ပြက်ကောင်းပက်ပြက်နိုင်မယ်အလားလာရေးလည်းရှိနေပါတယ်ဒါပေမဲ့တစ်ချိန်တည်းမှာတချို့ကတော့ဒီဆော့ဆော့ပြောတယ်လို့ပြောလို့ဒီအဆိုးရကိုရူးသသားယုံကြည်တာအားကိုးတာမျိုးလည်းဖြစ်နိုင်ပါတယ်ဆိုတော့ဒီလိုတချို့လူတွေကတော့ဒီဆန္ဒပြလှုပ်ရှားတဲ့ကိစ္စတွေကဒီအဆိုးရကိုမလိုပါဘဲဆန့်ကျင်တာဆိုတော့အမြင်မချိလင်မှုမျိုးတွေရှိပါတယ်ဒီအမြင်တွေကဘလို့အခြေအနေရနေဟိုအဓိကပေါက်ဖွားလာလဲကိုယ်အများကြီးသဘောထားဆွေးနွေးပြပါဦးခင်ဗျာ
ဒီလိုကြဆန္ဒပြတယ်ဆိုတဲ့သဘောတရားကိုကြည်ကြည်ချင်းနဲ့နားလည်တတ်ဖို့တော့လိုတယ်လို့ကျွန်တော်ချက်လေဆန္ဒပြတာဆိုတာတိတ်ထူးတာမှမဟုတ်တာကြဒီမိုကရေစီနိုင်ငံဒီမှာလူလေလူထရှိတဲ့ကျင့်စဉ်တစ်ခုပဲလေဒါဟိုအစိုးရတော်ဒီအတန်လေးနားထောင်အောင်ပါပဲနောက်တစ်ခုကနိုင်ငံတော်တမနာကြီးရဲ့နှစ်တကူတဝန်လာမှာပါပြီးပြီလေကြနိုင်ငံတော်တမနာကြီးကိုယ်တိုင်ကဒါလမ်းဖွင့်ပေးထားတဲ့အခြေအနေတွေကျွန်တော်တို့သွားတွေ့ရတာနှစ်တကူကမှဝေဖန်ထောက်ပြပါဟောဒီမှာအကြံပြုလမ်းညွှန်မှာပူးပေါင်းဆောင်ရွက်ပါအခုပြောထားတယ်ကြဆိုတော့ကျွန်တော်ပြောရလေတဖက်ကကျွန်တော်ပြောတဲ့အထဲမှာပါပါတဖက်က54နှစ်ကျော်ကျိုးပန်းလာတဲ့အတီးပွင့်ပေါ့နော်ဒါဒီအစိုးရကျွန်တော်တို့ရဲ့အတီးပွင့်အားလုံးရဲ့အတီးပွင့်ပါအလားတူပဲဒီအစိုးရတဲ့မှာပါနေတဲ့လူတွေကိုလည်းတစ်ချိန်တော့ဆန္ဒပြခဲ့လူတစ်ချိန်တော့ထောင်ချခဲ့တဲ့လူတွေကြဆိုတော့ဆန္ဒပြခြင်းကဒီအစိုးရအတွက်က short မဟုတ်ဘူးကြောက်စရာလန့်စရာမဟုတ်ဘူးလို့အဲ့ဒီအစိုးရခံယူမယ်ကျွန်တော်ယုံမှယုံကြည်တယ်အဲ့ဒါဒါတစ်ချက်နောက်တစ်ခုကဒီအရင်လုံးကဆန္ဒပြတယ်ဆိုတာကရန်ဘက်ပြိပခပုံတရံနဲ့ဆန္ဒပြတာအခုဆန္ဒပြရဲဆိုတော့မိဖက်ပုံစံနဲ့ဆန္ဒပြမှာမတူဘူးအဲ့တော့ဆန္ဒပြခြင်းဆိုရဲကိုယ်တိုင်ဒီပင်လဲစီတန်းလဲလဲခြင်းဆိုရဲဟာကိုယ်တိုင်ဒီပင်လဲဒီမိုကရေစီရဲ့စံချိန်စံနှုန်းစံထားတယ်မှာပါတယ်အဲ့တော့အစိုးရကိုယ်တိုင်ကလည်းစံဒီမိုကရေစီစံချိန်စံနှုန်းစံထားရင်လည်းကြိုက်ပြီးတဲ့ခွင့်ပြုအုပ်ချုပ်ကိုအခြေခံဥပဒေပြောင်းပေါ်ဆောင်သွားမယ်လို့နိုင်ငံတော်တမန်တော်ကြီးကလည်းပြောမင်းငွေးနေမှာပြောထားပြီးဖြစ်တယ်အဲ့တော့ခုနကပြောဆန္ဒမပြပါနဲ့ပြပါနဲ့ဆိုတာအုပ်ချုပ်တဲ့အစိုးရအပေါ်မှာပဲတည်တယ်ကျွန်တော်ပြောတာအဲ့တော့လွတ်တော်ကကုစားပြုပြီးလူထုအတန်တို့ထင်ဟနေစည်းကာလပတ်လို့ဆန္ဒပြမှုရတဖြည်းဖြည်းတဖြည်းတဖြည်းဖြည်းကျင်းကြောင်းသွားမှာပဲတဖြည်းဖြည်းပတ်တော့သွားနိုင်တယ်လွတ်တော်ကလူထုနဲ့ကြွားဝါမယ်ဒါမှမဟုတ်အစိုးရအုပ်ချုပ်မှုကလူထုနဲ့ကြွားဝါရဆိုလို့ရှိရင်လူထုတွင်ကမကျင့်တတ်မှုတွေရှိမယ်ဗျာမကျင့်တတ်မှုတွေကလူတူတယောက်ချင်းနဲ့ထုတ်ပေါ်ဆန္ဒပြဖို့ရှိမယ်မပြနဲ့လို့သွားသားတာကိုယ်တိုင်ကဒါဒီမိုကရေစီမဟုတ်တော့ဘူးအဲ့တော့ကျွန်တော်နားမလည်တာကအစိုးရကိုယ်တိုင်ကလည်းလမ်းဖွင့်ပြီးတယ်ဘာမှလည်းမပြောဘူးသူတို့တချို့လူတွေဆန္ဒမပြနဲ့လို့ပြောတော့ကျွန်တော်လည်းနားမလည်အဲ့ဒါနောက်တစ်ခုနားလည်ထားရမယ်ကိစ္စဒီအခုဆန္ဒပြခဲ့တာပြခဲ့ရင်တောင်မှဒီဆန္ဒပြတာမိဖက်ဖြစ်သွားပြီရံဘက်မဟုတ်တော့ဘူးအဲ့ဒါကိုတော့ကောင်းကောင်းနားလည်ထားဖို့လိုတယ်အဲ့တော့ဆန္ဒပြတဲ့သဘောတရားကိုမကြည်ညက်ပဲဆန္ဒပြတာဒီအစိုးရကိုဆန့်ကျင်တာအစိုးရကိုချုပ်ချဖို့လုပ်တာဆိုတဲ့အတွေးတွေရှိနေမယ်ဆိုရင်တော့မြန်မာပြည်ရဲ့ဒီမိုကရေစီရေးကတကယ်ကိုရင်လေးစရာဖြစ်လာလိမ့်မယ်ဒါပါပဲဗျ
ဟုတ်ကဲ့ကျေးဇူးပါဆက်သွက်ထားတဲ့တော်တော်ရှင်တို့ကိုလည်းအလှည့်ပေးကြပါတယ်ကိုသိန်း ထောက်အောင်ဖြစ်ပါတယ်ဒီကမ်ဘလူမျိုးကပါသူကတော့သူကိုယ်တိုင်ဒီဟိုမြေသိမ်းရတိုင်းခံထားရတဲ့ပုံကူတရားလို့လဲဆိုပါတယ်ကိုသိန်းထောက်အောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျဟောကျွန်တော်ကဟိုဟာပါအရင်ဆုံးပေါ်ပြောချင်တာတော့ဒီမိုကရေစီဖြစ်လာပြီဆိုတော့ကျွန်တော်တို့ကဟိုစစ်ဆေးရလက်ထက်တုန်းကတော့ကျွန်တော်တို့အတီးလို့ပဲတိုက်ရန်ငြိမ်းတာပေါ့နော်ဒီမိုကရေစီစစ်ရဖြစ်လာပြီဆိုတော့ကျွန်တော်တို့လူရှင်ပုံစံမျိုးဖြစ်သွားပြီဆိုတော့ဟိုတို့ကဒီဆွေးရဘလောက်ပဲကောင်းတာလှုပ်လို့ဟိုဆန္ဒပြလူကြီးဆိုတော့သူတို့မှရှိတိုင်းမျိုးရှိတယ်လေနောက်ကျော်ဆွေးရနေကဘောရာတိုက်ဆိုင်လူပဲကြာကြာတော့ဒီကြာချင်းလူပဲကြာကြာတော့ခွင့်ပြုမကောင်းဘူးကြကျွန်တော်တို့အကာအကွယ်ပါပြီးလိမ့်မယ်လို့ယူဆတယ်ပေါ့နော်ဒါပရမောင်းဆုံးချက်ပေါ့နောက်ခုကျတော့ကျွန်တော်တို့စဉ်းလဲတာဆန္ဒပြမှာပါဟောလို့ဆိုဒီခုတက်လာတဲ့ပြည်သူအစိုးရကိုပြုံကြည့်လို့မဟုတ်ဘူးကြာဟိုကျွန်တော်တို့ကမြေသိမ်းနေဆိုတာက MEC ကတင်တာကြာ MEC ဆိုတာစစ်တပ်ကတော်တော်များများကျွန်တော်အားလုံးမယုံရကားပြီးတက်မတော်နေရဒီကြည့်သူအစိုးရရဲ့အမေကိုတကယ်နာခံလားမနာခံဘူးလားဆိုတာကျွန်တော်တို့ကဒီကတိပြမပြောနိုင်ဘူးနော်ထိပ်ပြောကျွန်တော်တို့ကဒီအစိုးရကိုဆိုရဲတက်မတော်ကိုဖီအားပေးခြင်းလို့ဆန္ဒပြမှာပါဗျာဒါပေမဲ့ကျွန်တော်တို့ကလည်းဆန္ဒပြရခြင်းရဲ့ဟိုပြခြင်းနိုင်မပြရဘူးကြောင်းပါဗျာအခုစဉ်လဲအမယူနီတို့ပြောထားတော့ဆန္ဒပြရင်ကျွန်တော်တို့ကဟိုလူကြီးတွေပါမယ်နောက်တော့နေပြည်တော်ရန်ပြင်းတဲ့ခါမျိုးတော့ဟိုကျမ်းမာရေးတိကျတာတွေပါမယ်ဗျာအဲဒါကြောင့်လို့ကျွန်တော်တို့ကဒါလိုနဲ့ချိန်နေတကယ်ကလူဝတ်တဲ့အားမျိုးစင်တော့ကျွန်တော်တို့ကဆန္ဒပြမယ်ပေါ့ဒါလို့မလူဘဲနဲ့ဆန္ဒပြရင်ကျွန်တော်တို့ကဘာဖြစ်မလဲဆိုတော့ဒါလူရဲပြင်မှတ်မယ်အချိန်လေးကုန်မယ်ကျမ်းမာရေးလည်းထိကြိုက်မယ်ပေါ့အဲဒါကြောင့်လို့ကျွန်တော်တို့ကျွန်တော်ယူကြည်ရတော့ဒီဒီမိုကရေစီဆိုတာဖြစ်သွားလို့ချင်းကျွန်တော်တို့လူရှင်လေးလိုဖြစ်သွားမယ်အဲဒါကြောင့်လို့လှုပ်လှချရှိလာမယ်အစိုးရဘလောက်ကောင်းတာပဲလို့လို့ဆန္ဒပြလူကပြခြင်းလို့ပြပြီးမတင်ရလို့ပြပြီးဒီနေ့လည်းပဲရှိနေတယ်အဲ့လိုလုံနာกว่าဒါကျွန်တော်နိုင်ငံကဟို live ဖြစ်နေရကြောမလားအဲ့ဒါနဲ့ဆိုပြရဲလို့ကျွန်တော်တို့ယူယူရပ
ြဟုတ်ကဲ့ပါကျေးဇူးပါကျွန်တော်တို့ဒီတောတာရှင်တယောက်ဖြစ်တဲ့ဒီကိုညိုမင်းမြန်မာနိုင်ငံပြပို့ထားတဲ့စာတူလေးတစ်စာကိုလည်းဖော်ပြပေးခြင်းပါတယ
်ဟုတ်ကဲ့ရှင်ဘယ်အစိုးရပဲတက်တဲ့ကိုက6ခန္ဓာပဲဖြစ်ဖြစ်မထောက်ခံလို့တက်လာတဲ့အစိုးရပဲဖြစ်ဖြစ်အစိုးရမှားတာလို့ရင်တော့ထောက်ပြဝေဖန်ရမှာကပြည်သူတွေရဲ့တာဝန်ပဲလေဒီမိုကရေစီရဲ့မွေးရပါအခွင့်အရေးဖြစ်တဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်ကတော့ဘယ်အစိုးရတက်တဲ့ဒီမိုကရေစီနိုင်ငံဒီမိုကရေစီကိုကျင့်သုံးရင်တော့ရှိနေရမှာပါပဲ။ဒါကြောင့်ဘယ်အစိုးရတက်တဲ့ကောင်းရင်ကောင်းချောင်းမကောင်းရင်မကောင်းချောင်းတော့ပြောဆိုကြရမှာကကျွန်တော်တို့ပြည်သူတွေရဲ့တာဝန်ပါ။ငါတို့တင်တဲ့အစိုးရဖြစ်လို့မပြောဘူးလို့လုပ်နေရင်တော့ဂိုင်းကနဆွဲဖြစ်ပါလိမ့်မယ်။ NLD အစိုးရဘယ်ပုံဘယ်နည်းလုပ်မလဲတော့စောင့်ကြည့်ရမှာပေါ့။သူမားရင်တော့မားချောင်းသူ့လုပ်ပုံကိုကြည့်ပြီးဝါရဆွဲမထားပဲထောက်ပြဝေဖန်ရမှာကတော့ရှိကိုရှိရမှာပါပဲလို့ရထားပါရရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။အခုတော့ရှင်နေဆွေးနွေးတဲ့အထဲမှာလည်းပါသွားပါရဲ့အခုဒီ NLD စိုးရွားကိုတိုက်ရိုက်မဟုတ်ရင်တော့မှဒီအုပ်ချုပ်ရေးအာဏာပိုင်တို့စစ်တပ်တို့ရဲတွေလို့ဖွဲ့စည်းတွေပေါ်မကျေနပ်ချက်တွေဆန္ဒပြတာမျိုးတွေကလည်းရှိကောင်းရှိနိုင်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေမှာရောဟိုဆန္ဒပြလာမဲ့အလားအလာမျိုးတွေကိုဘယ်လောက်များမြင်မိလဲမပြောပြအောင်သဘောထားဆွေးနွေးပြပြအောင်ခင်ဗျာ
ဒီကျွန်တော်တို့ကျွန်တော်တို့တန်းပြီမှာကတကယ်ပြောလို့ရှိရင်ဒီအောက်ခြေပေါ်နော်ဝန်ထမ်းဖွဲ့စည်းတွေဆိုအဖြစ်ဖြစ်နော်ဝန်ကြီးဌာနတွေအလိုက်ပဲဖြစ်ဖြစ်တို့ကတကယ်ပြောရင်အရေးဆွေးနေတဲ့အနေဖြစ်နေအများကြီးရှိပါတယ်ကျွန်တော်တို့ဒီဟိုလက်စားရဲ့ကိစ္စရဲ့တရားစာပေါ့နော်ဆိုတော့ဒီလိုမျိုးမျိုးတွေမှာဟိုကဟိုမြေတိုင်းညာတိုင်းကိစ္စလိုမျိုးဆိုတော့ပြဿနာတွေအများကြီးပြဿနာတွေအများကြီးဆိုတာဖြစ်တဲ့တဲ့ကြောင့်လို့ဆန္ဒပြမျိုးတွေကလူ့ဓမ္မကိစ္စတွေလူ့ဓမ္မကိစ္စတွေနောက်ကျောင်းသားကိစ္စတွေပေါ့နော်ဒါရှိကောင်းရှိလာနိုင်ပါသေးတယ်အဲ့လိုနေရာမျိုးမှာအဓိကကတော့နားမြင်တာကတော့ဒီဆန္ဒပြရဲ့ဒီဘက်ကလည်းတကယ်ကြီးဟိုငင်းငန်းစွာဆန္ဒပြရမျိုးဖြစ်ရမယ်အတန်းမဖက်တဲ့နည်းလမ်းမျိုးတွေဖြစ်ရလိမ့်မယ်လို့ကျွန်တော်တို့ဘာလို့လဲမြင်ပါတယ်ဒီမှန်မှန်ဒီပုံကိုတိုက်ခိုက်ကြမျိုးတွေလည်းမဖြစ်ရဘူးပေါ့နော်အဲ့လိုနေရာမျိုးမှာတကယ်ကိုကျွန်တော်တို့အနေနဲ့ဟိုဒီတစ်ဖက်ကလည်းဒါမတူညီဒီမိုကရေစီရဲ့မတူညီမှုတွေကိုလက်ခံဖို့လည်းလိုအပ်လို့မျိုးလို့ကျွန်မအနေနဲ့မြင်တယ်ဆန္ဒပြပွဲတွေကတော့ကြည့်လာအောင်ပါပါကျတော့ဟိုဒါတိုင်းပြည်တစ်ခုမှာပြဿနာတွေအများကြီးဖြစ်တဲ့နေရာမှာအစိုးရတိအောင်များပြည်တောင်များပြည်ပြည်တိအောင်နိုင်ငံဆောင်တဲ့နိုင်ငံဆောင်တဲ့မျိုးတွေတုံးတယ်နိုင်ငံဆောင်တဲ့မျိုးတွေမှာအောင်မြင်ခဏဟိုအလိုဒါဟိုပို့ပြီးတော့အရင်ဆိုင်ပြီးတော့ဒီကိစ္စကိုအလေးပြုဆောင်ရွက်ပြအောင်ဆန္ဒဆန္ဒတိုင်းနေရာမျိုးတွေလည်းကြည့်လာနိုင်ပါတယ
်ဟုတ်ကဲ့ကျွန်တော်အခုအစီအစဉ်ဆုံးမတက်ခင်ကိုမြရရဲ့သဘောထားလည်းကြားခြင်းပါတယ်
ဒါကတော့ကြာကျွန်တော်နိုင်ငံရဲ့အသေးကူးကြောင်းရေးကာလတွေကိုစဝင်လေအသေးကူးကြောင်းရေးကာလကိုဝင်တဲ့ခါမှာလူလူရဲ့နှစ်နှစ်ကာလမကျေနပ်မှုတွေဆိုတာရှိမှာပဲကျွန်တော်ပြန်သတိရပါပြန်တော့သတိရကြပါတစ်ချိန်လုံးကကျွန်တော်တို့ကဆန္ဒပြခွင့်တွေမရှိခဲ့ဘူးလွတ်လပ်စွာရေးသားခွင့်လွတ်လပ်စွာထုတ်ဖို့ဆန္ဒပြခွင့်တွေမရှိခဲ့တဲ့စနစ်ကြီးကိုကျွန်တော်တို့ကတွန်းလှန်ခဲ့တာပါအဲ့တော့ကျွန်တော်လူချင်တာလွတ်လပ်စွာရေးသားခွင့်လွတ်လပ်စွာထုတ်ဖို့ဆန္ဒပြခွင့်လူချင်တာပါအခြေခံလူခွင့်ရေးပါအခြေခံဒီမိုကရေစီစံချိန်စံညွှန်းစံထားပါအဲ့အရာကိုပြစ်ပယ်ပြီးဆန္ဒမပြရနဲ့လို့သွားပြီးတော့ဒုနယ်ဆိုတော့လကောင်းပိတ်ပင်တားဆီးလိုက်တာတော့လကောင်းကိုနဲ့မတူကွဲခြားခြင်းကိုရင်းပယ်လိုက်တာတော့လကောင်းဒီမိုကရေစီနိုင်ငံတစ်ခုဘယ်တော့မှမရောက်နိုင်ပါဘူးအဲ့တဲ့ကြောင့်မလို့အထွေထွေမကျေနပ်မှုတွေကြောင့်လကောင်းတစ်ခုချင်းကိစ္စရတဲ့ဘောမကျေနပ်မှုတွေတော့လကောင်းတဘောရာမတိုက်ဆိုင်ရေးတော့လကောင်း စံနာပြမှုဆိုတာရှိမှာပဲဒါဒီမိုကရေစီနိုင်ငံတနိုင်ငံအနှစ်သာရပဲဒါကိုသွားပြီးတော့မှတားဆီးပိတ်ပင်ဟန့်တားတာဒီဒီမိုကရေစီအနှစ်သာရကိုကိုကိုကိုပြန်တက်လိုက်တာနဲ့အတူတူပဲလို့ကျွန်တော်ပြောချင်ပါတယ်ဒါတော့ပါလေ
ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ခင်ဗျာဒီဘကတာကမဖြူဖြူအောင်88မျိုးဆက်ဖွင့်လင်းလူဖွဲ့စီကကိုမြရင်းနဲ့ပါဝင်ဆွေးနွေးပေးသူအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ